မြန်မာနိုင်ငံအနေနဲ့တရားမဝင်မှုရေးစေဝါတာစီနေနေရေးလုပ်ငန်းတွေကိုဒေတာရင်းနိုင်ငံတွေအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မှုရေးစေဝါတာစီနေနေရေးအဖွဲ့တာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။ထို့အပြင်ဒီကနေ့မှကြာရောက်တဲ့နိုင်ငံတကာမှုရေးစေဝါတိုက်ဖျက်ရေးနေ့အတွင်းအမေရိကန်ဒေါ်လာတန်300ကျော်ဖို့တန်ဖိုးရှိတဲ့မှုရေးစေဝါတွေကိုမြန်မာအာဏာပိုင်တစ်ဖက်ကမီးရှို့ဖျက်ဆီးလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်စုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပါ။
ဒီကနေ့မှကြာရောက်တဲ့နိုင်ငံတကာမွေးစေဝါတိုက်ဖျက်ရေးနေ့အခမ်းအနားတွေကိုမြန်မာနိုင်ငံတဝမ်းမှာကျင်းပခဲ့ပြီးနိုင်ငံတဝမ်းဖန်ဆီးရမိတဲ့မွေးစေဝါတွေကိုအာဏာပိုင်တွေဘက်ကအမိရှုဖျက်ဆီးခဲ့ကြပါတယ်။ရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာဗိမ့်မြူပါဝင်အမေရိကန်ဒေါ်လာ384သန်းတန်ဖိုးရှိတဲ့မွေးစေဝါတွေကိုဒီကနေ့မှအမိရှုဖျက်ဆီးခဲ့ပြီးဒါဟာမြန်မာနိုင်ငံရဲ့မွေးစေဝါနေနေမှုသမိုင်းမှာအများဆုံးဖြစ်တယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့ရဲ့ဒုတိယရဲမှူးကြီးမြင့်ထွေးကပြောပါတယ်။
အများဆုံးနဲ့တော့မင်္ဂလာတော်က26တန်းမှ9တန်းဖြစ်တယ်လို့ကျွန်တော်တို့ကိုယ်တိုင်ပရောင်းမှာ14တန်းမှ9တန်းကျွန်တော်ရခိုင်မှာ19တန်းမှ6တန်းဒါဒီနေ့မိကျတဲ့တန်းမှစံချိန်တင်နဲ့မူရစီဝါတွေဖြစ်ပါတယ
်။ဒါပြင်ပြည်သူလူထုအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မယ်ဆိုရင်မူရစီဝါတာစီနေနေလုပ်ငန်းတွေဒီတမကအောင်မြင်မှုရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ဒေသတွင်းနိုင်ငံတွေပါဝင်နိုင်ငံတကာနဲ့ပူးပေါင်းပြီးတော့လဲမွေးစေဝါတာစီနေနေရေးကာကွယ်ကုသရေးနဲ့မူဝါဒပြုရင်ပြောင်းလဲရေးစတဲ့ကိစ္စရပ်တွေမှာပူးပေါင်းလှုပ်ဆောင်နေတယ်လို့မွေးစေဝါတာစီနေနေရေးရဲတပ်ဖွဲ့ရဲ့စီမံကိန်းဌာနမှူးရန်မူကြီးဇော်လင်းထွန်းက VOA ကိုပြောပါတယ
်။မွေးစေဝါနဲ့နိုင်ငံကပူးပေါင်းဆောင်ရွက်ပတ်သက်ပြီးတော့နိုင်ငံပူးပေါင်းဆောင်ရွက်မှုရှိတယ်၊ဒေသတွင်းပူးပေါင်းဆောင်ရွက်မှုရှိတယ်၊နိုင်ငံကပူးပေါင်းဆောင်ရွက်မှုရှိတယ်။အဲဒီမှာတော့ဒီတာစီနေနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီဒေသတွင်းဒီ6နိုင်ငံပေါ့ GMS 6နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်အာဆီယံမှာတော့ကျွန်တော်တို့ကလောင်းရီဖို့စ်မှာကျွန်တော်ပေါ်တူဂလာကကျွန်တော်ဒါကွန်မစ်မန့်နေနဲ့ကျွန်တော်ကိုအပရေရှင်းနေရှိတယ်။အဲတခြားတစ်ဖက်မှာလည်းကျွန်တော်တို့ကဒီဒီဂျာပေါ့နော် AFP လို့ဒီ A1CB လို့လည်းလဲ information real time information exchange program ညာနေတဲ့စီးစီးပါညောင်ညောင်ကျွန်တော်တို့မှတ်ကြည့်ရနေတယ်။လားတူပဲဒီဘက် demand reduction မှာလည်းကျွန်တော်တို့ကကုတာရေးတွေအပြန်နဲ့ထူထောင်ရေးတွေချူတင်ကာကွယ်ရေးတွေမူဝါဒတွေရဲ့နိုင်ငံကမူဝါဒစနစ်တွေနောက်နေတဲ့လိုက်တော့ရှိစီစီရေးတွေကိုပြောင်းဆောင်နေတယ
်။ကုလသမဂ္ဂမွေးစေဝါတာစီနေနေအဖွဲ့ UNODC ရဲ့စီရင်ခံစာမှတ်တမ်းတွေအရတော့မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဗိမ်းမြူအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ဖော်ပြပါတယ်။2006ခုနှစ်နောက်ပိုင်းမှာမြန်မာနိုင်ငံတွင်ဗိမ်းမြူစိုက်ပျိုးမှုပမာဏတိုးလာခဲ့ပြီးဒီလိုတိုးလာတာဟာတိုင်းသားဒေသတွေမှာတည်ငြိမ်မှုမရှိတာအခြေခံအဆောက်အအုံဖော်ပြတိုးတက်မှုမရှိတာနဲ့ခြားအခွင့်အလမ်းတွေနည်းပါးတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲမှူးကြီးဝန်းနိုင်ကပြောပါတယ်။ဒါပေမဲ့2013နောက်ပိုင်းမှာတော့ဘိန်းဆိုင်ပြုမှုဟာတဖြည်းဖြည်းကျဆင်းလာနေတယ်လို့ရန်မူကြီးဇော်လင်းထွန်းက VOA ကိုပြောပါတယ်
။အထူးသဖြင့်တော့ကျွန်တော်ရှိမှာပြဿနာကမူရေးစီပါမှာဘိန်းရှိရယ်။ဘိန်းဆိုင်ပြုမှုရှိရယ်နောက်တစ်ခုကလက်တက်အက်ဖက်ဘိန်းထုတ်လုပ်မှုရှိတယ်ပေါ့။ဒီဘိန်းဆိုင်ပြုမှုနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ရဲ့ဒီနှစ်စဉ်ကောက်ခဲ့တဲ့စစ်တမ်းတွေရတော့ကျွန်တော်တို့ကမူရေးဘိန်းဆိုင်ပြုမှုကဖိနှိပ်သွားတဲ့ဘက်ကိုကျွန်တော်ရောက်ပါတယ်။လက်တက်အက်ဖက်တမင်းနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကအဲ့လိုစစ်တမ်းမရှိတဲ့အတွက်ကျွန်တော်တို့ဒါကနာနာအဖြစ်ဖြစ်ချင်တာပေါ့နော်ကျွန်တော်တို့ scientific evidence အနေနဲ့ပြောဖို့ကကျွန်တော်တို့ခက်ခဲပါတယ်အဲဆိုတော့ဟိုခုနဘိန်းဆိုင်ပြမှုကကိုပြောတဲ့ Afghanistan ပြီးရွှေမြန်မာတော့ဖြစ်ဖြစ်တယ်ဆိုတော့လည်းကျွန်တော်တို့ကအမောက်ကတော့အများကြီးกว่าတာပေါ့နော် Afghanistan နဲ့မြန်မာနဲ့ဒါပေမဲ့မြန်မာ government အနေနဲ့ပေါ့နော်ကျွန်တော်တို့ကဒီဘိန်းဆိုင်ပြမှုကိုကျွန်တော်ထိန်းချုပ်ထားနိုင်တဲ့အနေထားကိုကျွန်တော်တို့2013နဲ့ကျွန်တော်တို့ဘိန်းဆိုင်ပြမှုကစတာကြလာပါပြီ
မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြုံးမှု90ရာခိုင်နှုန်းကရှမ်းပြည်နယ်မှာဖြစ်ပြီးတော့ကြံနာကတော့ခရီးပြည်နယ်နဲ့ကချင်းပြည်နယ်တွေမှာဖြစ်တယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံကအမေရိကန်ဒေါ်လာ384သန်းတန်ဖိုးရှိတဲ့တရားမဝင်မွေးစေဝါတွေကိုမီးရှို့ဖျက်ဆီးလိုက်တဲ့အချိန်ထဲမှာပဲအင်ဒီဂျန်ထိုင်းနိုင်ငံမှာဆိုရင်လည်းအမေရိကန်ဒေါ်လာတန်90တန်ဖိုးရှိတဲ့ methamphetamine စိတ်ကြဆွေးအပါအဝင်တရားမဝင်မွေးစေဝါ 6.3 တန်ကျော်ကိုဒီကနေ့မှမီးရှို့ဖျက်ဆီးခဲ့ပါတယ်။ထိုင်းနိုင်ငံရဲ့မွေးစေဝါတာစီထိန်းချုပ်ရေးဘုတ်အဖွဲ့ရဲ့အတွင်းမှုချုပ်ဆရိညာစတီချိုင်းကတော့ထိုင်းနိုင်ငံပါဝင်ဒေသတွေမှာမွေးမောင်ခိုကုန်ကူးနေတဲ့ဂိုင်းတွေအတော်များများကိုဖမ်းဆီးနေနိုင်လိုက်တာကြောင့်အောင်မြင်မှုတစ်စုံတစ်ရာရတယ်လို့လည်းပြောပါတယ်ခင်ဗျာ။